ဣသရေနိုင်ငံမြို့တော်တယ်လီဖစ်ရှိဣသရေကာဝဲဝန်ကြီးဌာနအနီးကဈေးတစ်စင်းမှာဈေးဝယ်သူတွေနဲ့စားသောက်ဆိုင်ရှိလူတွေကိုပါလက်စတိုင်းတနတ်တမန်အုပ်ကဗုဒ္ဓဟူးနေ့ညကပြစ်ခတ်ခဲ့တဲ့အတွက်လူ၄ဦးသေဆုံးပြီး၅ဦးဒဏ်ရာရသွားပါတယ်။ဒါဟာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုဖြစ်တယ်လို့ဣသရေရဲ့တပ်ဖွဲ့ကပြောဆိုပြီးတနတ်သမားတွေဟာမောင်းမြန်တနတ်တွေအုံပြုခဲ့တယ်လို့လည်းပြောပါတယ်။ပြစ်ခတ်သူ၂ဦးစလုံးကိုဖမ်းဆီးထားပြီးလို့ဣသရေရဲ့တွေကလည်းပြောပါတယ်။တနတ်သမား၂ဦးဟာတနတ်ဒဏ်ရာရခဲ့တဲ့အတွက်ဆေးရုံတင်ထားရပါတယ်။တနတ်သမား၂ဦးဟာအနောက်ဘက်ကန်ဒေတာဟေဘရွန်မြို့ကညီအကိုဝမ်ဝဲ၂ဦးဖြစ်ကြောင်းတွေ့ရတယ်လို့ရဲတွေကပြောပါတယ်။မော်စကိုခီးစင်ကနေဣသရေလကိုပြန်ရောက်လာတဲ့ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကကာကွယ်ရေးဝန်ကြီးအသစ်အဗီဒေါ်လီဘာမန်အပါအဝင်လုံခြုံရေးအကြီးအကဲတွေကိုချက်ချင်းအစည်းအဝေးခေါ်ယူခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကလည်းအပြစ်မဲ့တဲ့အချက်သားတွေပေါ်သတင်းပေါ်ဆန်နဲ့အကြမ်းဖက်တိုက်ခိုက်မှုတည်းရဖြစ်တယ်လို့ပြင်းထန်စွာသုံးလုံးပြီးပြစ်တင်ရှုံချလိုက်ပါတယ်။တမတ်သမားတွေဟာကောင်းမွန်စွာဝတ်ဆင်ထားပြီးလူတွေကိုတဲ့တဲ့ပြစ်ခတ်ခဲ့ကြတာဖြစ်ပါတယ်။